မလေးရှားနိုင်ငံမှာပြန်ပေးဆွဲရာဇဝတ်ခိုင်းတိုင်းကိုရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ရမှာအဓိကတန်လျာရှိသူမြန်မာနိုင်ငံသားကိုအသေးပြက်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးပါပါမြန်မာနဲ့နိုင်ငံသားတွေကိုပြန်ပေးဆွဲငွေတောင်းနေတဲ့ပြန်ပေးခိုင်းဝင်တွေအဖြစ်တန်လျာရှိသူတွေကိုမလေးရှားနိုင်ငံပြည်နှံ့မြို့အနီးပြည်ပလာဘီတက်အရက်က စီအိုဆိုင်ထဲမှာရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ခဲ့တာပါအင်္ဂါနေ့ကစီးနှင်မှုအတွင်းအသက်30ကျော်အရွယ်မြန်မာနိုင်ငံသားကရဲရင်တက်လက်နဲ့ခုခံမှုကြိုးစားခဲ့တာကြောင့်အသေးပြက်ခတ်ဖမ်းဆီးခဲ့ရကြောင်းကိုလည်းအသေးပြက်ခတ်ဖမ်းဆီးခဲ့ရကြောင်းကိုလည်းပြည်내ရဲတပ်ဖွဲ့မှဒူတက်သဟာဘူဒင်ကသတင်းတောက်တွေကိုပြောပြခဲ့ပါတယ်ပြန်ပေးခိုင်းမှာအဓိကကြိုးကန်ဦးဆောင်သူတွေရ မြန်မာနိုင်ငံသားတွေအများစုပါဝင်တဲ့ပြန်ပေးခိုင်းဟာမကြာသေးခင်အချိန်အထိလူ25ဦးထက်မနည်းကိုဖမ်းဆီးချုပ်နှောင်ထားပြီးမိသားစုတွေစီမှာငွေညှစ်တောက်ခံခဲ့ကြတဲ့မှုကင်းမှတ်တမ်းတွေရှိသူတွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဩဂုတ်လ14ရက်နေ့ကတော့ဂျလန်းချန်ငားမွေးမြူရေးကံမှာအလုလုနေတဲ့အသက်38နှစ်အရွယ်မြန်မာနိုင်ငံသားအမျိုးသားတဦးကိုပြန်ပေးခိုင်းဝင်တွေကရာဘာကြမ်းတစ်ခုမှရိုက်နဲ့ဖမ်းဆီးချုပ်နှောင်ထားပြီးသမီးဖြစ်သူကိုငွေညှစ်တောင်းခံနေတဲ့အချိန်ရဲတပ်ဖွဲ့ကဟန်တာဖမ်းဆီးနိုင်ခဲ့ပြီးနောက်ပိုင်းမှာတော့မတင်ငါသူတွေကိုခြေရာလိုက်နိုင်ခဲ့တာလို့လည်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်။ပြန်ပေးခိုင်းတဲ့ဆက်နွယ်ပြီးမြန်မာနိုင်ငံသား6ဦးနဲ့မလေးရှားနိုင်ငံသား5ဦးကိုဖမ်းဆီးထားပြီး1962ခုနှစ်ပြန်ပေးဆွဲမှုဆိုင်ရာဥပဒေပုံမှတ်3နဲ့အရေးယူမှာဖြစ်တယ်လို့လည်းမလေးရှားအနာပိုင်တွေကပြောပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်ရာကြီးဦးအောင်စောမင်းကတော့ရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့သူနဲ့ပတ်သက်လို့အခုချိန်ထိတရားဝင်အကြောင်းကြားတာရှိမရှိမသိရသေးဘူးလို့ပြောပါတယ်
။သူကတော့ဆေးရုံမှာရောက်နေတာစံပရန်ဆေးရုံဆိုလားကျွန်တော်ဒီအဲ့အဲ့ဆေးရုံရောက်နေတာတဲ့အဲ့အဲ့အလောင်းကဂျီဝန်ကတ်အတူကိုင်းထားတာလို့ပြောပါတယ်ဟုတ်ကဲ့ဂျီဝန်ကတ်အတူကိုင်းထားတာဘာလူမျိုးလဲဘာညာတော့ဘယ်သူမှဘာမှမသိဘူးပေါ့နော်။တန်ယုံကတော့သူတို့ဆက်ဟိုဒီနိုင်ငံအစိုးရကဆက်တွေ့လားမတွေ့လားတော့ကျွန်တော်မသိဘူးပေါ့နော်
။စီလန်ဂေါပီနယ်ကနေရာတချို့မှာတော့လူရဲမှုနဲ့ဖောက်ထွဲမှုပေါင်း45ခုတက်မနေကျူးလွန်ခဲ့တယ်လို့တန်တရားရှိတဲ့သူတွေကတော့မနေ့တုန်းကရဲတပ်ဖွဲ့ကလိုက်လံရှာဖွေနေကြောင်းကိုလည်းဒေသခံသတင်းတွေကဖော်ပြပါတယ်။တန်တရားရှိသူတချို့ကတော့ဆက်လက်ရှာဖွေနေသေးဖြစ်ပြီးဖမ်းဆီးမိသူတွေထဲမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့ဒုက္ခသည်ကပြကိုင်ဆောင်ထားသူတွေပါဝင်နေပြီးရာဇဝတ်မှုတွေနဲ့ဆက်နွယ်တဲ့တပ်တွေကပစ္စည်းတွေကိုလည်းသိမ်းဆည်းရမိခဲ့ကြောင်းပြည်내ရဲတပ်ဖွဲ့ကိုကိုးကားပြီးသတင်းတွေမှာဖော်ပြထားပါတယ်ရှင်။ကျမမအေးမှာပါ။